မြန်မာစစ်ဆေးရကကျင်းပပေးဖို့ရှိနေတဲ့ဒီနေ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေစီအိုအင်းလုပ်ငန်းစဉ်တွေကိုစတင်နေပြီဖြစ်ပေမဲ့ထင်သလောက်တော့ခီးမပေါက်တဲ့အခြေအနေတွေနဲ့ကြုံနေရပါတယ်။ဒီလာဇမ်းမန်းကဆက်လို့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စီအိုအင်းလုပ်ငန်းတွေစတင်နေပြီဖြစ်ပေမဲ့ဆယ်စုနှစ်နှစ်ခုကြာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ကင်းကွာနေတဲ့လူထုအနေနဲ့ပါဝင်ပတ်သက်ဖို့စိုးရိမ်မှုတွေရှိနေတယ်လို့နိုင်ငံရေးပါတီတွေကပြောကြတာပါ။အထူးသဖြင့်ကတော့နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ပြီးနိုင်ငံလှုပ်ရှားမှုတွေကိုတရားဝင်လှုပ်ဆောင်ဝင်ရလာကြပေမဲ့အာဏာပိုင်တွေကစောင့်ကြည့်မှုတွေရှိနေစေဖြစ်တာမို့အနောက်ရှက်ဘေးရာတွေခံရလိမ့်မလားအယက်သားတွေကစိုးရိမ်နေကြတာလို့ဆိုပါတယ်စစ်ဆိုးရကဒီနေ့စမ်းပိုင်းမှာရွေးကောက်ပွဲဥပဒေတွေထုတ်ပြန်လာပြီးတဲ့နောက်မှာတရားဝင်မှတ်ပုံတင်ပြီးနိုင်ငံရေးပါတီတွေအဖြစ်ထူထောင်လာကြသူတွေဟာငွေကြေးမပြည့်စုံမှုတွေကလည်းစီယုံရေးလုပ်ငန်းတွေအတွက်အဟန့်တားတွေဖြစ်နေရတဲ့အကြောင်းပြောပါတယ်မြန်မာစစ်ဆိုးရရွေးကောက်ပွဲဥပဒေမှာတော့တိုင်းနယ်ပြည်နယ်တွေတိုင်းဒေသနဲ့ရွေးကောက်ပွဲဝင်မဲ့ပါတီတွေအနေနဲ့အနည်းဆုံးပါတီဝင်1,800မှာဖြစ်တယ်လို့တိုင်းဒါမှမဟုတ်ပြည်내တစ်ခုမှာဝင်ရောက်ရှင်ပြိုင်မဲ့ပါတီအနေနဲ့အဖွဲ့ဝင်အနည်းဆုံး900ရှိရမယ်လို့ပြဋ္ဌာန်းထားတာလည်းဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရဆိုရင်အရင်တစ်ပတ်တည်းထိနိုင်ငံရေးပါတီဟောင်း9ခုနဲ့အသစ်38ခုတို့ပါတီမှတ်ပုံတင်ခွင့်နဲ့နိုင်ငံရေးပါတီထူထောင်ခွင့်လျှောက်ထားကြရမှာ၄ပါတီသာထူထောင်ခွင့်ချပေးဖို့ကြံတော့တယ်လို့လည်းပြောဆိုခဲ့တာပါ